ကမောင်ညိုခင်ဗျာကျွန်တော်တို့2012တုန်းကမြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍကတိုးတက်မှုမရှိဘူးပေါ့နော်အဲဒီလိုမျိုးသုံးသပ်ခဲ့တာရှိပါတယ်ဆိုတော့ဒီ2013မှာရောစိုက်ပျိုးရေးကဏ္ဍအခြေအနေဘယ်လိုရှိခဲ့ပါသလဲခင်ဗျာ
အဲခြုံပြီးတော့ပြောရရင်တော့တိတ်အားအားလောက်စရာတိတ်မတွေ့ပါဘူးတချို့နေရာလေးတွေမှာအထွက်တိုးတယ်တချို့နေရာလေးတွေမှာအဲစိုက်နီးစနစ်တွေပြောင်းလဲနေတယ်နောက်တခါဒီရှင်းဝေပေးတယ်ပေါ့လေစသဖြင့်ကြားပြီးမယ်ခြုံပြီးတော့ပြောရရင်တော့ပြီးတာတယ်တိုးတက်မှုစိုက်ပျိုးရေးကဏ္ဍမှာမတွေ့ရပါဘူ
းဟုတ်ကဲ့2012တုန်းကဒီစမှုလက်မှုနဲ့ဝန်ဆောင်မှုကဏ္ဍတိုးတက်ခဲ့တယ်ဆိုပြီးတော့ကျွန်တော်တို့ပြောထားခဲ့တာရှိပါတယ်2013မှာရောဒီကဏ္ဍရဲ့အခြေအနေဘယ်လိုရှိခဲ့ပါလဲခင်ဗျာ
2013မှာကတော့နှစ်ခုပေါ့နော်ဒီစမှုလက်မှုမှာကတော့ပြည်တွင်းရင်းနှီးမြှုပ်နှံမှုရဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေရဲ့ပို့ပြီးတော့တိုးလာတာတွေ့ပါတယ်အဲပြည်ပရင်းနှီးမြှုပ်နှံမှုကလည်းစမှုလက်မှုကဏ္ဍမှာခါတိုင်းဒီအဘဝတရားသာ24ရဲ့ဘက်ကနေပြီးတော့ဒီကိုကြဲထုတ်လုပ်တဲ့စက်မှုကဏ္ဍဘက်ကိုရွေ့လာတာဝန်ဆောင်မှုတွေပဲရွေ့လာတာတွေ့ပါတယ်။အဲဝန်ဆောင်မှုနဲ့စက်မှုလက်မှုကတော့တိုးတက်တယ်လို့ဆိုနိုင်ပါတယ်။အဲ့ဒီထဲမှာဒုတိယဖြစ်ကတော့မနစ်တုန်းကခံမှန်းခဲ့တယ်လို့ပါပဲ။ဒီကဘာလက်ခီးသွားလုပ်ငန်းကတော့နော်အများဆုံးတိုးတက်တာတွေ့ရပါတယ
်။ဟုတ်ကဲ့2013ကိုခံမှန်းခဲ့တဲ့အချိန်တုန်းကတိုးတက်မှုအမြင့်ဆုံးကဏ္ဍကဆက်သွယ်ရေးကဏ္ဍဖြစ်နိုင်မယ်ဆိုပြီးတော့ခံမှန်းခဲ့ဘူးတာရှိပါတယ်။ဆက်သွယ်ရေးကဏ္ဍတကယ်ပဲကဏ္ဍအသီးသီးမှာတိုးတက်မှုအမြင့်ဆုံးကဏ္ဍဖြစ်ခဲ့ပါသလားခင်ဗျာ
အဲအရင်အတွက်အရာပြောရရင်ကတော့နော်တော်တော်လေးတိုးတက်ဖြစ်ပါတယ်နော်တယ်လီဖုန်းนี่ပေါ့နော်ဒီစင်ကတ်တီရဲ့ဒီနုံကတော်တော်လေးကို1500အထိချပေးခဲ့တယ်ဟိုအရင်အတွက်လဲတော့တလောက်တောင်းချီပြီးတော့နော်တောင်းချီသိမ်းချီပြီးတော့ဖြန့်ခဲ့ပါတယ်နောက်အင်တာနက်အဲတယ်လီဖုန်းနဲ့နေပြောအင်တာနက်သုံးဆွဲတာတွေလဲအများလာတဲ့ခါကြတော့ဒီအရင်အတွက်အနေနဲ့ပြောရရင်တော့ဆက်သွယ်ရေးကဏ္ဍတော်တော်ပြီးတာတိုးတက်ခဲ့တယ်လို့ပြောနိုင်ပါတယ်အဲ့မဲ့လေတစ်ဖက်ကနေကြတော့လေသုံးဆွဲတဲ့သူတွေများလာတဲ့ခါကျတော့ဒီသုံးဆွဲတဲ့သူတွေရဲ့လိုအပ်ချက်ကိုပြပြဝဝမဖြည့်စည်းနိုင်သေးပဲနဲ့เนาะအခြေရဝယ်လိုအားမြန်သလောက်နောက်ကနေပြီးတော့ဒီအခြေခံဆောက်အောင်ဖြည့်စည်းတာကအလီမမီသေးတဲ့သဘောကိုတွေ့ရပါတယ်။အဲ့လျှက်စစ်တာမှလည်းဒီသဘောပါပဲ။အခြေရသုံးဆွဲတဲ့နှုံမြန်သလောက်နောက်ကလိုက်မပေးနိုင်သေးတဲ့အခြေအနေကိုတွေ့နေရဆဲရှိပါလေ
။ဟုတ်ကဲ့ကျွန်တော်2012နဲ့ရှင်မယ်ဆိုရင်ပေါ့လေ2013နဲ့မှဒီတိုင်းပြည်တစ်ခုလုံးရဲ့ကဏ္ဍအသီးသီးကစီးပွားရေးတွေတိုးတက်စေဖို့အတွက်ထူးခြားတဲ့အကျိုးသက်ရောက်မှုရှိစေတဲ့အခြေအနေအပြောင်းလဲလေးတွေပြောမယ်ဆိုရင်အဓိကဘယ်အခြေအနေတွေကိုများစွာတွေ့ခဲ့ရပါလဲ
။မျက်စိထဲမှာချက်ချင်းတမ်းမြင်တဲ့ဟာတော့နိုင်ငံခြားငွေလဲလဲတဲ့နှုန်းပေါ့နော်။ဒါကိုနှစ်ပေါင်းများစွာစိုးရိမ်ပူပန်ခဲ့တဲ့နိုင်ငံခြားငွေလဲလဲတဲ့နှုန်းကိုဈေးဝယ်ပေါက်ဈေးအတိုင်းပြောင်းသွားရင်ဈေးဝယ်ပေါက်ဈေးနည်းနည်းလွတ်ပေးလိုက်လို့ရှိရင်စိမဘီဘာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေတော်တော်လေးကြီးကြီးမားမားရှိခဲ့ပါတယ်။အဲ့ဒီဟာကအောင်မြင်မြင်နဲ့ဖြစ်သွားတာတွေ့ရပါတယ်။အဲသို့တော်လည်းပဲတစ်ဖက်ကကြည့်ရင်တော့ဒါငွေကြီးကဏ္ဍမှာဗန်နီကတိတ်ပြီးတိတ်တသာဖွံ့ဖြိုးတိုးတက်တာမရှိပါဘူး။ဗန်ကိုတုံးပြူတဲ့ဟာလည်းတကယ်ပြန့်ပြန့်မရှိလာသေးပါဘူး။အဲ့ဒီညမှာလည်းဗန်ကွဲပြီးမဖွင့်နိုင်လို့တော့ဆိုတဲ့တော့ပြောတာတွေရှိပါတယ်။အဲတစ်ဖက်ကကြည့်ရင်တော့နိုင်ငံသားတွေတုံးလို့ရနိုင်တယ်၊ပြည်တွင်းကလည်းတုံးလို့ရနိုင်တယ်။electronic နီးနဲ့သုံးလို့ရတဲ့နော် visa card တို့ master card တို့သုံးဆွနိုင်တဲ့အထူးတူတက်မှုတွေလည်းတွေ့ရပါတယ်။ဒါပေမဲ့ဒီဘန်နီရဲ့အခြေခံသဘောအနေနဲ့ပြောရင်တော့ထူးထူးခြားခြားတူတက်လာတယ်လို့မပြောနိုင်ပါဘူး။အဲပုဂ္ဂလိကဘန်တွေကိုလည်းနိုင်ငံခြားငွေရောင်းဝယ်ခွင့်နေပေးခဲ့ပါတယ်။ဒါပေမဲ့တိတ်ပြီးတော့ချောချောမွေ့မွေ့တော့မရှိလာသေးပါဘူး
။ဟုတ်ကဲ့။ဒီ2012ကုန်တဲ့အချိန်မှာ2013ကိုတွက်ကြတဲ့အချိန်တုန်းကတိတ်ပြီးတော့ထဲမတွက်ထားတဲ့ထင်မှားတဲ့စီးပွားရေးကဏ္ဍမျိုးပေါ့လေစီးပွားရေးလုပ်ငန်းမျိုးစီးပွားရေးကဏ္ဍမျိုး2013ထဲမှာအဲ့လိုထင်မှားပဲနဲ့အလုပ်ဖြစ်ခဲ့တဲ့အခြေအနေကောင်းခဲ့တဲ့စီးပွားရေးကဏ္ဍမျိုးများရှိပါသလားဆရာစိတ်ထဲမှာအတွေ့ထဲမှာအဲ့ဒါမျိုးတစ်ခုခုများပေါ်ပါလား
စံစားရင်းဟာကတော့နည်းနည်းငွေစားလက်စားတွေကတော်တော်လေးဖြုံးတာပေါ့လေငွေစားလက်စားတွေအတွက်ပြင်ဆင်မှုတွေလုပ်နေဆိုတဲ့ဟာတွေတွေ့ရတယ်ဒါပေမဲ့အဲ့ဒီဟာတွေတဲ့အာဆီယံစီဝေးဝန်ဝန်ဝင်ဘယ်လိုထိခိုက်မလဲဆိုတဲ့ဟာကိုပို့ပြီးတော့ကြောက်တာတွေ့ရတယ်။နောက်ဒီ2015အာဆီယံစီဝေးဝန်ဝန်ကိုဟိုအခုကြိုပြီးတော့ပို့ပြီးတော့သိလာတယ်။ပို့ပြီးသိလာပြီးတော့ပို့ပြီးတော့ပြင်ဆင်လာတယ်လို့ဆိုရမိမယ်။နောက်အဲပြင်ဆင်တဲ့အခါမှာကိုယ်ဆင်နေမဖြစ်ဘူးဆိုတာတွေသဘောပေါက်လာတာတွေ့ရတယ်။ထူးထူးခြားခြားကတော့စောစောမြုံမှန်းထားတယ်လို့ပါပဲ။ဒီကမ္ဘာလက်ခီးသွားလုပ်ငန်းကတရှိန်တို့ပေါ့နော်တခုံတို့တိုးတက်လာတာတွေ့ရတခြားတော့ထူးထူးခြားခြားတိုးတက်တယ်လို့တော့မျက်စိတွေမှာသိပြောမမြင်မိပါဘူ
းဟုတ်ကဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဘာရောဆရာတိတိခြားခြားပေါ့လေတိတိခြားခြား2012ထက်စာရင်တိတိတာတာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပို့ပြီးတော့တိုးလာတာမျိုးတွေ့ရပါသလားခင်ဗျာ
တို့ပါလေနိုင်ငံရေးနှင်းမြှုပ်နှံမှုတိုးတယ်သူသက်ဖြင်းကတော့အထယ်ကျုပ်မှလာပြီးတော့တိုးတယ်ဒါကအဲစီဝိုင်းပေးဆုံးမှုအမေရိကန်ကယူသိမ်းလိုက်တဲ့အတွက်စားပေါက်ကုန်လူလုပ်ငန်းမျိုးတွေပေါ့အဲ့လိုလုပ်ငန်းမျိုးတွေမှလာပြီးရင်းနှီးမြှုပ်နှံမှုတွေလည်းတွေ့ရပါတယ်အဲ့တော့ရင်းနှီးမြှုပ်နှံမှုများကြောင့်မလို့အလုတ်ကင်ရရှိတဲ့ခွင့်လန်းတွေလည်းတိုးတက်လာတဲ့ဘာသာကားတွေကတော့ရှိပါတယ်အဲတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာဒီအချိုးအစားအနေနဲ့ပေါ့နော်ဒီသူကခါတိုင်းလုပ်ငန်းကြီးပေါ့ဆယ်မြောင်းတို့လူတတမန်တို့လူနောက်တစ်ခါဒီဒူဖို့ရေးကိစ္စတွေလို့ပေါ့လေအဲ့ဒီလိုဟာတွေမရှိတော့တဲ့အတွက်သူ့ရဲ့ဟိုပမာဏအချင်းကျသွားပြီမဲ့ဒီအခုချိန်ထိတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုကအများဆုံးဖြစ်နေသေးပါတယ်အမေရိကန်နဲ့ဥရောပရဲ့ယင်းနှီးမြှုပ်နှံမှုတွေကသီးသီးသာသာနေရာယူနိုင်တဲ့အခြေအနေမရှိသေးပါဘူးနောက်တစ်နှစ်နဲ့နှစ်ဆိုရင်ကတော့အဲဒီလိုဝါမာဂျပန်ကယင်းနှီးမြှုပ်နှံများနာလို့ရှိလို့ရှိရင်ကတော့ဂျပန်ယင်းနှီးမြှုပ်နှံမှုကတော့များလာနိုင်ပါတယ်အဲ့2014 2015လောက်ကြာရင်တော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုအချိုးအစားကပုံများလာမယ့်အရေးအယံတွေတွေ့ရပါတယ်
။ဟုတ်ကဲ့2012ပေါ့လေ2012နှစ်ကုန်2013အတွက်သုံးသက်တဲ့အချိန်မှာ2012ထဲမှာအပြောင်းလဲကဒီတာမန်လူတွေရဲ့ဘဝကိုအကျိုးပြုတာမတွေ့ခဲ့ရဘူးလို့ဆရာသုံးသက်ခဲ့ပူပါတယ်။2013ထဲမှာရောအပြောင်းလဲကိုတာမန်လူတွေ2012ထက်စာရင်ပို့ပြီးတော့ခံစားရပါပြီလားသူတို့အတွက်ပို့ပြီးတော့အကျိုးရှိခဲ့ပါပြီလားခင်ဗျာ။
အဲ့တော့ပညာရှင်အမြင်နဲ့ကာယကံရှင်အမြင်နဲ့တော့နည်းနည်းကွာတယ်။တော့ကာယကံရှင်များတော့ဒီစကားကိုပဲဒီနေ့ထဲမှာတစ်ချိန်လုံးကြားနေရသေးပါတယ်။တမန်ပြည်သူပြည်သားတွေရဲ့ဘဝတိုးတက်ပြောင်းလဲခြင်းမရှိသေးဘူး။နောက်တချို့နေရာမှာဆိုရင်အဲစူဂျုံနေမြေပို့ပြီးကွာဟားတယ်ပို့ပြီးတစ်ခါရောက်တယ်လို့ပြောကြဆိုကြတာတွေကိုပို့ပြီးကြားပါတယ်။အဲသို့တော်လည်းဒီ IMF လို့အဖွဲ့အစည်းရဲ့အမြင်ကတော့နိုင်ငံရဲ့စီးပွားရေးပေါ့လေအကျက်တည်းဖြစ်ပြီးဆိုရင်ဆင်းရဲသားတွေတစ်ခါရောက်တာများတယ်။အဲ့တော့အခုအစိုးရလုပ်နေတာတော့နိုင်ငံတကာငွေကြေးရမှုတွေဖွဲ့အကူညီပေးနေတာစီးပွားရေးတည်ငြိမ်မှုရှိအောင်အကူညီပေးနေတာဖြစ်တဲ့အတွက်ဒါဟာတော့ကြားပြည်သူတာမန်ပြည်သူပြည်သားဒုက္ခမရောက်အောင်ဆောင်ရွက်ပေးတာလို့အဲပညာရှင်ကတော့အဲ့လိုမြင်တာတွေ့ရပါတယ်အဲ့လိုရေပုံရအဖြစ်ပြောရရင်တော့အဲတိတာမြင်တာလည်းပေါ့နော်အများပြည်သူမြင်တဲ့ဟာကတော့အဲတယ်လီဖုန်းတွေတော့သူလက်ထင်တော့ရောက်လာကြတာပေါ့လေဒါပေမဲ့ရေကိစ္စမိကိစ္စနေစရာကိစ္စပေါ့နော်ဒါလေးတွေအဆင်မပြေတဲ့ကိစ္စလေးတွေကတော့တော်တော်များများကျန်နေပါလေအပြည့်ဖြည့်ရှေးအောင်ပါ